မလေးရှားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်ပြန့်နှံ့တာကိုထိန်းချုပ်ဖို့အသွားအလာပိတ်ပင်ကန့်သတ်ထားတာကိုဇွန်လ9ရက်နေ့ထိနောက်ထပ်သတင်းလေးပတ်ထပ်တိုးလိုက်ပါတယ်။အစိုးရရဲ့ကပ်ရောဂါထိန်းချုပ်မှုဆောင်ရွက်နေတဲ့နှစ်လတာကာလအတွင်းတုံဆိုင်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတော့ဒီသတင်းပတ်အစောပိုင်းကစလို့တင်းကျပ်တဲ့ကျန်းမာရေးလမ်းညွှန်ချက်တွေချမှတ်ပြီးတော့တဖြည်းဖြည်းပြန်ဖွင့်ပေးနေတာပါ။မလေးရှားမှာရောဂါကူးစက်ခံထားရသူစုစုပေါင်း 6,500 ကျော်နဲ့သေဆုံးသူက100ကျော်ရှိပါတယ်။အခုဇွန်လ9ရက်နေ့ထိထပ်တိုးပြီးတော့သတ်မှတ်လိုက်တဲ့အသွားအလာပိတ်ပင်ကန့်သတ်အမိန့်ထဲမှာယောဂကာကွယ်ရေးတကူရည်နဲ့ပတ်ဝန်းကျင်တန့်ရှင်းရေးအပြင်လူတူးနဲ့တူအကွာဝေးတစ်ခုချခက်ခွာခွာနေဖို့ချမှတ်ထားတဲ့စီကံချက်တွေလည်းပါဝင်တယ်လို့ဝန်ကြီးချုပ်မိုဟီဒင်ယာစင်ကတင်းနင်းနေကရုပ်သံကတဆင့်မိန့်ခွန်းပြောကြားတဲ့အထက်မှာထည့်သွင်းပြောကြားခဲ့ပါတယ်ရှင်။